ငြိမ်းချမ်းရေးရဖို့ဆိုရင်ပြည်သူအလုံးပါဝင်လက်ခံနိုင်တဲ့ဖွဲ့စည်းပုံအခြေခံတစ်ခုရှိဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါရယ်တောင်ကြီးမြို့အဝေးယာမိဘုံမြန်ကွေးမှာလုပ်တဲ့82နှစ်မြောက်ရှမ်းပြည်နယ်နေအခမ်းအနားမင်ကွန်းမှာဒီလိုထည့်ပြောသွားတာပါ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရားဖွဲ့စည်းပုံဗိုလ်တော်ဦးနှင့်မှပြောင်းစုလွှတ်တော်ကအတည်ပြုလိုက်ပြီးနောက်တစ်နှစ်မှာပဲအခြေခံဥပဒေပြင်ဆင်ရေးနဲ့ Federal Democracy ပြောင်းစုတည်ဆောက်ရေးဆိုတာကိုဒေါက်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်ပြောသွားတာပါ
။ငြိမ်းချမ်းရေးရဖို့ဆိုလို့ရှိရင်အများပြည်သူကနေပြီးလက်ခံတဲ့ဖွဲ့စည်းပုံရေးအခြေခံဥပဒေတစ်ခုလည်းလိုအပ်ပါတယ်။ဒီအခြေကျမတို့ရဲ့ပြည်သူတွေအားလုံးကြားမှာလည်းရင်ကြားစေဖို့ဟာအင်တာမအရေးကြီးပါတယ်။ကျမတို့ရည်ရွယ်ချက်တွေပန်းတိုင်တွေတခါတလေတူပေမဲ့လည်းဘယ်လိုပုံစံနဲ့ဒီပန်းတိုင်ကိုခြိတက်သွားမယ်ဆိုတဲ့အတွေးခေါ်တွေဟာကွဲလဲတော့ပါတယ်ဒီဟာတွေကတကယ်ကိုကျမတို့ပြည်တော်စုပေါ်မှာစေနာထားမယ်ဆိုလို့ရှိရင်ဖြည့်ရှင်းလို့မရတဲ့ပြဿနာတွေမဟုတ်ပါဘူးအားလုံးဟာအလျှော်တွင်းလုပ်ဖို့အစဉ်သင်းရှိတယ်အားလုံးရဲ့အဓိကရည်ရွယ်ချက်ကတော့ချမ်းသာကြွယ်ဝတာယာငြိမ်းချမ်းတဲ့ပြည်တော်စုကြီးပဲဖြစ်တယ်ဆိုလို့ရှိလို့ရှိရင်ကျမတို့မတူကွဲပြားတဲ့စိတ်တော်သားတွေကိုညှိယူဖို့ဟာအခက်အခဲရှိမှမဟုတ်ပါဘူ
းပြည်သူလူထုရွေးကောက်တင်ဖြောက်တဲ့အစိုးရတရက်နဲ့တိုင်းသားစီးလုံးညီညွတ်ရေးကိုလှုပ်ဆောင်နေပေမဲ့လည်းအားလုံးမျှော်လင့်ထားတဲ့ Federal Democracy ပြည်အောင်စုအဆင့်ကိုမရောက်သေးဘူးဆိုတာကိုလည်းဒေါက်ဆန်းစုကြည်ကပြောသွားပါတယ
်ကျမတို့အားလုံးမျှော်မှန်းတဲ့ကြားလုံးလိုလားတဲ့အစ်မှန်းတဲ့ Federal Democracy ပြည်အောင်စုအဆင့်ကိုတော့မရောက်သေးဘူးဆိုတာအားလုံးအသိပဲဖြစ်ပါတယ်ဒီလိုရောက်အောင်လို့ဆက်သွားဖို့ဟာကျမတို့ရဲ့တာဝန်ဖြစ်ပါတယ်ကျမတို့မျိုးဆက်တည်းရဲ့သမိုင်းဘေးတာဝန်လို့ပြောလို့ရှိရင်မှားမယ်မထင်ပါဘူး။ဒါကြောင့်မလို့နိုင်ငံတနိုင်ငံတိုးတက်ဖို့ဖွံ့ဖြိုးဖို့အောင်မြင်ဖို့ဆိုလို့ရှိရင်ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုဟာမဖြစ်မနေရှိရမယ့်ကိစ္စတရားဖြစ်ပါလေ
။ရှမ်းပြည်နယ်တောင်ကြီးမြို့မှာရှမ်းပြည်နယ်နေအခမ်းအနားအဖြစ်ကျင်းပနေချိန်မှာပဲတနိုင်ငံလုံးအပြစ်ခတ်ရစေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားရဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကတော့82ကြိမ်မြောက်ရှမ်းအမျိုးသားနေအဖြစ်သူတို့ရဲ့ဌာနချုပ်ရှိရာလွယ်တိုင်းလျှံမှာကျင်းပပါတယ်။ရှမ်းအမျိုးသားနေလို့သတ်မှတ်ကျင်းပရတာနဲ့ပတ်သက်ပြီး RCSS ရဲ့ပြည်ကြားရေးတောင်ခံဘုံမှုကြီးဆိုင်ငင်က VOA ကိုအခုလိုပြောပါတယ်
။တော့ရှမ်းပြည်နယ်လို့တုံးတာပေါ့နော်။ဒါအစိုးရဘက်ကတရားဝင်တုံးနေတဲ့အတုံးလုံးဒါပေမဲ့ကျွန်တော်တို့ဘက်ကတော့အမျိုးသားနေဆိုတဲ့ဟာနေထူးနေမြက်ပေါ့ကျွန်တော်တို့ရှမ်းပြည်အမျိုးသားအလုံးနဲ့တက်ဆိုင်တဲ့နေထူးနေမြက်ဖြစ်တယ်ဆိုပြီးတော့ကျွန်တော်တို့ကရှမ်းပြည်အမျိုးသားနေလို့ပြောတာဖြစ်ပါလေဒီ Federal နဲ့ Democracy ကိုအခြေခံတဲ့ပြည်တော်စုကိုကျွန်တော်တို့တည်ဆောက်မှာဖြစ်တယ်လေဒါကြောင့်မို့အခုတော့ဟိုတော့နိုင်ငံရေးဆွေးနွေးပွဲကနေတဆင့်ပဲကျွန်တော်တို့ကဒီကျွန်တော်လိုချင်တဲ့ Federal ပြည်တော်စုကိုတည်ဆောက်ရမှာဖြစ်ပါတယ
်နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ဟာရှမ်းပြည်နယ်အရှေ့ပိုင်းနဲ့ရှမ်းပြည်တောင်ပိုင်းမြို့တွေစီကို February 5ရက်နေ့ကစလို့တွားရောက်ခဲ့ပြီးတော့ဒေသခံတွေနဲ့တွေ့ဆုံနေရဖြစ်ပါတယ်ပြီးခဲ့တဲ့ရက်တွေကတာချီလိတ်မိုင်းယောင်ကျိုင်းတုံမိုင်းတုံမိုင်းဆက်မြို့တွေစီကိုတွားခဲ့ပြီးအခုတောင်ကြီးမြို့မှာရောက်နေတာပါမိုင်းတုံကနေမိုင်းဆက်ကိုတတ်မတော်လေရင်နဲ့ခီးဆက်တဲ့အချိန်လင်းရင်တက်သွားပြီးတိတ်မကြခင်မှာပဲဒေါက်ဆန်းစုကြည်လိုက်ပါသွားရဲရင် CEO စိတ်နာကြောင်းမိုင်းတုံမှာရေးပေါ်ပြန်ဆင်းခဲ့ရပြီးရဲရင်ပြန်ပြောင်းပြီးတော့ခီးဆက်ခဲ့ရပါတယ်ဒီဖြစ်ရမှာစုံပြချက်မှန်မှန်နဲ့စနစ်တကျလှုပ်ဆောင်ခဲ့တဲ့အတွက်တက်မတော်နဲ့ရဲရင်မှုကိုဒေါက်ဆန်းစုကြည်ကကျေးဇူးတင်စကားဆိုတဲ့အကြောင်းခီးစင်မှာအတူလိုက်ပါသွားရဲနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကိုကူကားပြီးသတင်းတွေမှာဖော်ပြကြပါတယ်